အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့မှာထင်ရှားတဲ့တိုက်ခိုက်နိုင်ငံသမားတွေတက်ရောက်နေတဲ့အခါတစ်ခုကိုတောက်ချန်နေကတနသမားတွေဝင်ရောက်ပြစ်ခတ်ရတာကလူ30နှစ်ယောက်ထက်မနည်းသေဆုံးပြီး60လောက်ဒဏ်ရာရသွားပါတယ်။ကွယ်လွန်သွားတဲ့လူနည်းစုရှီယာဟာဇာနိုင်ငံသမားတူကိုဂုံပြုတဲ့အခါမှာဒုသမ္မတဟောင်းကာရင်ခါလီလီမင်းကွန်းပြောနေရင်မှာပြစ်ခတ်မှုစဖြစ်ခဲ့တာလို့လည်းကိုရန်တွေ့သူတွေကပြောပါတယ်။ခန္ဓာချင်းပါနေတာကိုအာဖဂန်ရုံးမြေညာစီစဉ်နေမှာတိုက်ရိုက်ထုတ်လွှင့်နေတဲ့အချိန်မှာပဲအနီနာဆော့လက်ဆာအစာအုပ်တစ်ခုတည်းကနေတနတ်တန်တွေထွက်ပေါ်လာတာကြောင့်ဒုသမ္မတဟောင်းနဲ့တခြားလူတွေအပြေးအလွှာတိတ်ဆောင်ခဲ့ရတာတွေကိုလည်းတွေ့ခဲ့ကြရတာပါ။ဒီဆုံးတန်ရသူတွေကမှတော့အမျိုးသမီးတွေကလေးတွေပါဝင်ကြောင်းလဲအာဖဂန်ချင်းပါတွေတောင်းရှိသူတွေပြောဆိုထားပြီးဒီဆုံးသူရေအတွက်တိုးလာနိုင်တယ်လို့လည်းခန့်မှန်းထားပါတယ်။ပြည်ခတ်မှုဖြစ်ပြီးတဲ့နောက်တက်ခတ်သူ၃ယောက်နဲ့အာဖဂန်လူမျိုးတပ်ဖွဲ့ဝင်တွေထိတဲ့ရင်ဆိုင်တိုးခဲ့ပြီးနိုင်ရင်နဲ့ချာပြန်လည်ပြစ်ခတ်ခဲ့ပြီးတော့တက်ခတ်သူတွေကိုအသေးဖမ်းဆီးမိရတဲ့အကြောင်းလေးအာဖဂန်ပြည်ရဲ့ဝန်ကြီးနာဆွဲရာခမီကပြောဆိုခဲ့တာပါ။ Assistant Secretary ဖွဲ့ကတော့တက်ခတ်မှုတွေကသူတို့လက်ချက်ဖြင့်ကြီးညာခဲ့ပြီးလက်နက်ပြည့်စုံတဲ့ဖွဲ့ဝင်တွေကတက်ခတ်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။တာလီဘန်ဖွဲ့ကတော့တက်ခတ်မှုကသူတို့လက်ချက်မဟုတ်တဲ့အကြောင်းချက်ချင်းလိုလိုညှင်းဆန်ထားတာပါ။